ပြည်နိုင်ငံမှာသေဆုံးသူ20ကျော်သွားပြီဖြစ်တဲ့ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်နေမှုကိုနိုင်ငံတကာအဆင့်ပြည်သူ့ကျန်းမာရေးအရေးပေါ်အခြေအနေသတ်မှတ်ဖို့မလိုသေးဘူးလို့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကကြာသပတေးနေ့ကဆုံးဖြတ်ခဲ့ပါတယ်။ဒါ့ပြင်ဗိုင်းရပ်စ်ပိုးကူးစက်မှုနဲ့ပတ်သက်လို့နိုင်ငံတွေအနေနဲ့သတိရှိကြဖို့ WHO ရဲ့အရေးပေါ်ကော်မတီကတိုက်တွန်းခဲ့ပါတယ်။အမေရိကန်အပါအဝင်နိုင်ငံ၅ခုထက်မင်းမှကိုရိုနာဗိုင်းရပ်စ်ပိုးကူးစက်နေသူတွေရှိပေမဲ့နိုင်ငံတကာအရေးပေါ်အခြေအနေမကြေညာသေးဘူးဆိုတဲ့ဆုံးဖြတ်ချက်ကိုကော်မတီမှတနည်းတညွတ်တည်းဆုံးဖြတ်ခဲ့တာတော့မဟုတ်ပါဘူး။ဒီကိစ္စနဲ့ပတ်သက်လို့နှစ်ရက်ကြာအခြေအနေဆွေးနွေးခဲ့ကြပြီးကော်မတီဝင်ကျွမ်းကျင်သူတွေကြားမှနောက်ဆုံးဆုံးဖြတ်ချက်အတွက်အတော်လေးသဘောထားကွဲခဲ့ကြတာပါ။ဗိုင်းရပ်စ်ပိုးကူးစက်သူအရေးအတွက်တိုးနေတာနဲ့ရောဂါပြင်းထန်မှုကြောင့်ဆွေးရင်စရာဖြစ်တယ်လို့ကျန်းမာရေးအရေးပေါ်အခြေအနေကြေညာချင်သူတွေဘက်ကထောက်ပြခဲ့ကြပါတယ်။အလားတူအတရုတ်အနာပိုင်းတွေကယောဂထိတ်ချုပ်ရေးစူးစမ်းနေသလိုတခြားနိုင်ငံတွေမှာဖြစ်တဲ့အရေးအတွက်နဲ့ကြိုတင်ကာကွယ်မှုတွေကြောင့်တော်တော်များများကလည်းအရေးပေါ်အခြေအနေမကြေညာတင်သေးဘူးလို့ပြောတဲ့အကြောင်းအရေးပေါ်ကော်မတီဥက္ကဋ္ဌ DDA ဟူစိန်ကပြောပြပါရယ်ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်မှုဟာတရုတ်နိုင်ငံသားမကဒေသရင်းမှာရောတကမ္ဘာလုံးအတွက်ပါစိတ်ကိုအန္တရာယ်များတယ်လို့ WHO ညွှန်ကြားရေးမှူးချုပ်ကပြောပြီးနိုင်ငံတွေအနေနဲ့သတိရှိကြဖို့နဲ့ဗိုင်းရပ်စ်ပိုးမကူးအောင်ကြိုတင်ကာကွယ်ဆောင်ရွက်မှုတွေလုပ်ကြဖို့တိုက်တွန်းခဲ့ပါရယ်